Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ4ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံထွက်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညနေခင်းသတင်းလေးကိုနားလည်နေအတူကြင်ညာပေးသားမှာပါ။မြမဆွေကဖန်စီထိန်ထိန်ထားတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လှည့်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။60ဘီလီယံပမာဏရှိတဲ့အမေရိကန်သွင်းကုန်တွေအပေါ်တရုတ်ဆွေကအခွန်တိုးမြင့်ကောက်ခံလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းကိုတင်ပြပေးတော်ဖို့ရှိပါတယ်မဆွေမွေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကအစိုးရကိုသူတို့တောင်းဆိုထားတဲ့အချက်တွေလိုက်ရောမယ်ဆိုရင်ပြန်လာမယ်လို့ပြောပါတယ်။အစိုးရဘက်ကရောတကယ်အစင်းသင့်ဖြစ်နေရဲ့လားလို့ကုလသမဂ္ဂကမေးခွန်းထုတ်နေတဲ့အနေအထားမှာတော့တုံ့တက်သူတွေဘက်ကဘယ်လိုရှုမြင်ပါသလဲ။
ပေါ်စီပိုင်းတော့နိုင်တယ်ဒီရောက်ကလာပြီးတော့ကြက်ဒီလိုလိုလို့လို့လိုနေတယ်ဆိုတော့အစီအလင်းပြောင်းရလိမ့်မယ်ဗျာဒီမှာမြန်မာဆရာတခုရင်ပေါ့ဘူးပေါ့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီမြန်မာနိုင်ငံဝဒေသဘက်ကထုတ်လုပ်တယ်ဆိုတော့စိတ်ကြွဆေးပြား၅တန်းဒီပါထိုင်းမြန်မာနယ်စပ်မှာထိုင်းအာဏာပိုင်တွေဘက်ကဒီကနေ့စနေနေ့မှာဖမ်းဆီးမိလိုက်တဲ့တဲ့နောက်အမေရိကန်နိုင်ငံရေးလောကမှာချမ်းသာတဲ့အလှူရှင်တွေဟာဩဇာလွှမ်းမိုးလာနိုင်မဲ့လက္ခဏာတရအဖြစ်ရှုမြင်နေကြတယ်ဆိုတော့အမေရိကန်နိုင်ငံရေးအကြောင်းတုံးသက်ချက်သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့နားလည်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးဖမ်းဆီးထိန်းသိမ်းခံထားတဲ့သတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ဒီသတင်းတောက်နှစ်ဦးဖမ်းဆီးခံထားနေရတာနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုအနေနဲ့အထူးစိုးရိမ်ကြောင်းအာဆီယံရှိတော်အရှာတင်ဆွေးနွေးပွဲကိုတက်ရောက်ဖို့စင်ကာပူကိုရောက်နေတဲ့ဝန်ကြီးဖွန်ပေဟိုကဒီဥကြော်တင်တဲ့တရားတွေ့ဆုံစဉ်မှာပြောကြားခဲ့ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရဟဲသာညူးဝက်က VOE ကိုပြောပါရယ်သတင်းတောက်တွေသူ့လို့တာကိုမြန်မာနိုင်ငံမှာဖမ်းဆီးရတဲ့အတွက်အမေရိကန်အနေနဲ့အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်တင်တယ်လို့လဲမစ္စတာဖွန်ပေဟိုက Twitter မှာရေးသားခဲ့ပါရယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနေနှင်းခဲ့တာနဲ့ပတ်သက်လို့နိုင်ငံတော်အဆင့်လျှို့ဝှက်ဆောင်ရွက်စရန်နေသတင်းတောက်တွေရဲ့လက်ဝဲတွေ့ရှိတဲ့ဆိုပြီးတော့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကဆွဲချက်တင်ပေမဲ့သူတို့မှာအပြစ်မရှိကြောင်းသတင်းတောက်တွေကညှင်းဆိုထားပါရယ်သူတို့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ကအကွက်ချလုပ်ကြံခဲ့တာလို့လဲသတင်းတောက်တွေကပြောပါရယ်သတင်းတောက်နှစ်ဦးကို9လအတွင်းတနင်္လာနေ့ကအကြိမ်30မြောက်ရုံးထုတ်ခဲ့တာပါသူတို့ရဲ့ရှေ့နေဦးတန်းစုံအောင်ကတော့ဒီဆာရက်ဆာရက်နေရာလျှို့ဝဲဆာရက်နေမဟုတ်ပဲသတင်းမီဒီယာကောင်စီကိုတရားဝင်ပေးပို့ထားတဲ့ဆာရက်ဆာရက်နေဖြစ်တယ်လို့ချေပါထားပါရယ်တကယ်လို့သာအခုလိုဆွဆဲချက်တွေနဲ့ပြည်ရှိကြောင်တရားရုံးကဆုံးဖြတ်ခဲ့ရင်တော့သတင်းတောက်တွေအနေနဲ့ထောင်ဒဏ်14နှစ်ထိကြာခံရနိုင်ပါတယ်2018ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်ကလုံခြုံရေးကင်စကန်နေကိုအာဆာရိုဟင်ဂျာအစွန်းရောက်အဖွဲ့ကဝင်ရောက်စီးနှင်ပြီးမှစစ်တပ်ကနေမြေရှင်းလင်းခြင်းလူခွင့်ရေးချိုးဖောက်မှုတွေကျွလွနေဆိုပြီးတော့ရိုဟင်ဂျာ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်ဆောင်သွားတာပါမြန်မာဆိုရကတော့အခုလိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုပြန်လည်ခံဖို့အစီအစဉ်မယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အငိမ့်စားတရုတ်ပါမောက်ခတူကို VOA ကတွေ့ဆုံမင်းမနေတဲ့အချိန်မှာပဲအဖမ်းခံခဲ့ရတဲ့ကိစ္စကြောင့်သဘောထားကွဲပြားသူတွေအပေါ်တရုတ်အစိုးရရဲ့နိုင်ငံမှုတွေနဲ့ပတ်သက်ပြီးလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဝေဖန်ရေးသမားတွေရဲ့ဝေဖန်ပြောဆိုမှုတွေမြင့်တက်လာပါတယ်။တရုတ်အစိုးရရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုသူဖြစ်တဲ့ရှန်ဒေါင်တက်ကတူကအငိမ့်စားပါမောက်ခဆန်ဝင်ကန်းကိုနိုင်ငံအရှေ့ပိုင်းကဂျင်းနန်မြို့ကစစ်ဘက်ဟိုတယ်တစ်ခုမှာဖမ်းဆီးထိန်းထားတယ်လို့ယုံကြည်နေကြပါတယ်။ VOA Mandarin ဌာနရဲ့ Issue and Opinion ဆိုတဲ့ဗုဒ္ဓဟူးနဲ့ရုပ်မြင်သံကြားအစီအစဉ်မှာတယ်လီဖုန်းနဲ့ပါဝင်ဆွေးနွေးနေတဲ့အချိန်အတွင်းပါမောက်ခဆန်ကိုတရုတ်ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးသွားခဲ့တာပါ။ပါမောက်ခဆန်ကိုဘယ်မှာထိန်းထားတယ်လဲဆိုတာတရုတ်တာဝန်ရှိသူတွေကမပြောပါဘူး။တရုတ်နိုင်ငံခြားရေးဌာနကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာလဲတယ်လီဖုန်းလိုင်းတွေကိုဖြည့်ဆို့ခြင်းမရှိပါဘူး။တခါရှန်ဒေါင်တက်ကတိုရဲ့လူလူလုံးကြီးဌာနကိုရောဂျင်းနန်မြို့ Yes ခန်းကိုပါဆက်သွယ်ခဲ့ပေမဲ့လို့ပါမောက်ခဆန်နဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်မျိုးမှမရခဲ့ကြပါဘူး။ VOA Mandarin ဌာနကရတဲ့သတင်းရင်းမြစ်တွေအရပါမောက်ခဆန်ကိုဂျင်းနန်ဒေသကယန်ဂျီမောင်တိန်ဗီလာဆိုတဲ့စစ်ဘက်ဟိုတယ်တစ်ခုမှာထိန်းထားတယ်လို့ဆိုပါတယ်။
60ဘီလီယံပမာဏရှိတဲ့အမေရိကန်သွင်းကုန်တွေပေါ်တရုတ်ဆွေးရကအခွန်တိုးမြင့်ကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာပါတယ်။အမေရိကန်ကတရုတ်သွင်းကုန်တွေပေါ်အခွန်တိုးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံပြန်အခွန်တိုးကောက်တာပါ။တောက်ကြနေနောက်ပိုင်းမှာတရုတ်ဗန်နန်ရေးဝန်ကြီးဌာနကအခွန်တိုးကောက်မဲ့အမေရိကန်သွင်းကုန် 9,200 မျိုးစီးရင်ကိုထုတ်ပြန်လိုက်ပြီးအဲ့ဒီပစ္စည်းတွေပေါ်အခွန်900ခန့်နှုန်းကနေ25ခန့်နှုန်းအထိတိုးကောက်သွားမှာပါ။ ဒီပမာဏဟာအမေရိကန်ကသွင်းကုန်တိုးကောက်ခံမဲ့ပမာဏရဲ့တစ်ဝက်လောက်သာရှိပါတယ်။ Trump အစိုးရအဖွဲ့က200ဘီလီယံပမာဏရှိတဲ့တရုတ်သွင်းကုန်တွေပေါ်25ရာခိုင်နှုန်းအခုတိုးကောက်ဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုလက်တော့မြန်လာဖြစ်ပြီးဒါဟာအကျိုးတူတက်ရောက်စေတာဖြစ်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားဇလင်လအတွင်း34ဘီလီယံပမာဏရှိတဲ့သွင်းကုန်တွေအပေါ်အပြန်အလှန်သွင်းကုန်ကုန်တိုးစီးကျက်ခဲ့တယ်လို့မကြခင်မှာလည်းပဲ16ဘီလီယံသွင်းကုန်တွေအပေါ်ထပ်ပြီးတော့အခွန်တိုးကောက်ဖို့စီစဉ်နေတာကြောင့်တရုတ်ကလည်းအချိုးတူသွင်းကုန်ကိုထပ်တိုးကောက်ခံမယ်လို့ပြောဆိုထားပါတယ်။အမေရိကန်ရဲ့အခုလိုမတရားသဖြင့်ဖိအားပေးမှုကိုတရုတ်အနေနဲ့အသာတကြီးလက်ခံမှာမဟုတ်ပဲမကြခင်မှာလည်းပဲအမေရိကန်သွင်းကုန်များပြားရဲ့တန်ဖိုး130ဘီလီယံပမာဏအပေါ်အခွန်တိုးစီးကျက်တာမျိုးလုပ်သွားနိုင်ကြောင်းတရုတ်ကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ဖေကတော့သမ္မတ Trump အနေနဲ့အရင်အစိုးရရဲ့စိုးမိုးတွေကိုဆက်ခံခဲ့ရတာဖြစ်ပြီးအမေရိကန်အနေနဲ့တစ်ဖက်ဆောင်းတဲ့နစ်နာမှုတွေကိုအဆုံးသတ်ဖို့သွင်းကုန်ကွန်တွေအခုလိုမျိုးတိုးကောက်ခံဖို့ဆောင်ရွက်ခဲ့တာဖြစ်ကြောင်းခုခံပြောဆိုပါရခင်ဗျာ
။အီရန်နိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကတန်ခါပိတ်ဆို့မှုတွေချမှတ်တော့မဲ့အချိန်မှာပဲအီရန်ကမြို့ကြီးတွေမှာလေရဲမြောင်နဲ့အဖြစ်ဂျိုဂျာဆန္ဒပြနေတာမှာတီရန်မြို့အနောက်ပိုင်းကရှီအိုက်တို့ရဲ့ကျန်းစာသင်ကျောင်းကိုလည်းဆန္ဒပြသူတွေတက်ခဲ့ခဲ့တယ်လို့အီရန်သတင်းဌာနတွေနဲ့လူမှုကွန်ရက်ဆက်မျက်နှာတွေမှာဒီကနေ့ဖော်ပြပါရတယ်။တီရန်အီဖာဟန်နဲ့ကတ်ဂျတ်မြို့အပဝင်တခြားမြို့အတော်များများမှာလည်းရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာကိုလူမှုကွန်ရက်ဆက်မျက်နှာမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါရတယ်။အမေရိကန်နိုင်ငံကအောက်တိုဘာ9ရက်နေ့ကနေစပြီးတော့ပိတ်ဆို့တန်ခတ်တော်မဲ့ကိစ္စအပါဝင်တခြားအကြောင်းရင်းတွေကြောင့်အီရန်မှာငွေကြေးဖောင်းပွားနေတာကိုဆန္ဒပြကြတာပါ။အီရန်နိုင်ငံနျူကလ িয়ার အစီအစဉ်တွေကိုရုပ်သိမ်းခဲ့တဲ့အတွက်အပြန်အလှန်အဖြစ်အမေရိကန်အပါဝင်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရုပ်သိမ်းပေးလိုက်တဲ့2015ခုနှစ်ကတဘောတူညီမှုကနေပြီးခဲ့တဲ့မေလကအမေရိကန်နိုင်ငံနှုတ်ထွက်ခဲ့တာပါ။အဲ့ဒီလိုနှုတ်ထွက်လိုက်ပြီးတဲ့နောက်လုံခြုံရေးအပေါ်ချိန်ချောင်းမှုအဖြစ်ဆက်ရှိနေတယ်ဆိုပြီးအီရန်ပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ချဖို့အမေရိကန်ကဆုံးဖြတ်ခဲ့တာပါ။တခြားနိုင်ငံတွေကိုလည်းအီရန်ရဲ့ရေနံတွေကိုနိုဝင်ဘာလ၄ရက်နေ့ကနေစပြီးမဝယ်ဖို့အမေရိကန်နိုင်ငံကတိုက်တွန်းခဲ့တယ်လို့အဲ့ဒီလိုဆက်ဝယ်နေမယ်ဆိုရင်အမေရိကန်ဘက်ကဘာသာရေးအရာအရေးယူမယ်လို့ပြောဆိုထားပါတယ်။ကုန်စည်နှုန်းကြီးမြတ်တဲ့ကိစ္စအကျဉ်းပြတ်ချဆမှုကိစ္စရပ်တွေကိုအီရန်ဆန္ဒပြသူတွေစပြီးကြွေးကြော်ခဲ့ကြပေမဲ့အစိုးရဆန့်ကျင်ရေးလူလူစုဝေးပဲအဖြစ်ခက်မြန်မြန်ပုံစံပြောင်းသွားခဲ့တာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။မြောက်ကိုရီးယားပေါ်ပိတ်ဆို့တက်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုယက်တီမှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတန်နေထံကိုဆက်ကောင်တယ်ဖော်သွားမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပိတ်ဆို့တက်ခတ်သွားဖို့ဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ချလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့တက်ခတ်မှုတွေကိုရှောင်ရှားဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းနေတယ်လို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်တဲ့ပြပြတဲ့နောက်ဝန်ကြီးပွန်ပေယိုကအခုလိုတိုက်တွန်းလိုက်တာပါကိုရီးယားကျွမ်းဇမနျူကလ িয়ার ကင်းရှင်းရေးဂရီပေးထားတာကိုကောင်တယ်ပေါ်လာဖို့ဆိုရင်တနမန်ရေးရအရာရောစီးပွားရေးပိတ်ဆို့တန်ခတ်ပြီးတော့ရောပြားပေးဖို့အရေးကြီးကြောင့်မစ္စတာပွန်ပေယိုကအလေးနဲ့ထောက်ပြပြောဆိုသွားတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယန်ဟွာကတော့မြောက်ကိုရီးယားအနေနဲ့တနိဋ္ဌန်ချထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးတာဝန်သိသိနဲ့အကောင်အထည်ပေါ်သွားမှာဖြစ်ကြောင်းပြောပါရတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အခုလိုပြုမှုဆောင်ရွက်မှုတွေကြောင့်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့မျှော်မှန်းထားတဲ့လမ်းကြောင်းစီကနေသူဖယ်သွားနိုင်ကြောင်းသူကသတိပေးပါရတယ်။ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားဟာပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားပြီးပင်လယ်ပြင်မှာသင်္ဘောတစ်စီးကနေတစ်စီးကိုလောင်းစားစီအများပြားလက်ခံရယူနေတယ်လို့ဖော်ပြထားတယ်လို့မြောက်ကိုရီးယားဟာတိုင်းပြည်ဝင်ငွေဒေါ်လာတန်းချီအကျိုးမြတ်ရနေတဲ့တန်းချောင်းမီသွေးပင်လယ်စာစတာတွေကိုလည်းရောင်းချနေတယ်လို့ဆိုပါတယ်ဒါပြင်မြောက်ကိုရီးယားဟာမစ်ဆိုင်းတုံးကြီးတွေလည်းဆက်လက်တိစောက်နေကြောင်းကုလအစိုးရခန်းစာမှာဖော်ပြထားပါရခင်ဗျာ
နျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းမယ်ဆိုရဲမြောက်ကိုရီးယားနိုင်ငံအနေနဲ့သူကတိစကားတွေကိုလက်တွေအကောင့်ထဲပို့ဖို့အာရှထိပ်တန်းသံတမန်တွေကမြောက်ကိုရီးယားကိုဒီကနေ့စနေနေ့မှာဖိအားပေးလိုက်ပါတယ်နျူကလ িয়ার အစီအစဉ်တွေကိုမြောက်ကိုရီးယားကဆက်လုပ်နေတယ်ဆိုပြီးဆိုရင်မူရီထွက်ပေါ်ချိန်မှာအခုလိုဖိအားပေးလိုက်တာပါတောင်တရုတ်ပင်လယ်အတွင်းရေပြင်ပိုင်းနဲ့အငင်းပွားနေတဲ့ကိစ္စမှာဖြစ်နိုင်ခြေရှိတဲ့ထိပ်တန်းရင်ဆိုင်တွင်းမှုတွေရှောင်ရှားနိုင်ရေးအတွက်လည်းပြည်ပြည်လဲလဲညှိနှိုင်းနိုင်တဲ့နည်းလမ်းနဲ့အမြန်ဆုံးရှာကြဖို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အ ာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်ညလာခမ်းမတရုတ်နဲ့အောက်တောင်အာရှနိုင်ငံတွေကိုတိုက်တွန်းခဲ့ကြပါရယ်16နှစ်ကြာကြိုးကြားကြိုးကြားဆွေးနွေးခဲ့တဲ့တောင်တရုတ်ပင်လယ်ရင်းလှိုင်းနာရမယ် Code of Conduct စီမင်းစီကံကဏ္ဍဦးမူကြံကိုလည်းဒီနှစ်ညလာခမ်းမတင်ပြနိုင်ခဲ့ကြပါရယ်ဒါအပြင်ပြည်ရင်းလုပ်ငန်းတွေဦးစားပေးကပ်ွက်တဲ့မူဝါဒတွေစိုးရင်စရာတိုးလာတဲ့ကိစ္စကိုလည်းညလာခမ်းမဆွေးနွေးခဲ့ကြတာပါဒီမူဝါဒတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဟံတာဖြစ်စေနိုင်တယ်ဆိုပြီးအာရှအစိုးရတွေကသတိပေးထားတာပါအမေရိကန်မှာပါဝင်တဲ့16နိုင်ငံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုစာချုပ်ကိုလည်းအမြန်ပြပြအောင်လုပ်ဖို့ဂျပန်နိုင်ငံကညလာခမ်းမတိုက်တွန်းတောင်းဆိုသွားပါတယ
်ဇင်ဘာဝေသမ္မတရွေးကောက်ပွဲမှာအနေနဲ့ရရှိတဲ့ Emmerson Mnangagwa ကညီညွတ်ကြဖို့လူထုကိုတိုက်တွန်းလိုက်ပါတယ်မဲမသမာမှုတွေရှိတာကြောင့်ရွေးကောက်ပွဲအစ်မန်ရလထွက်ပေါင်းကြိုးပမ်းသွားမယ်လို့အတိုက်ခံတွေကဂရီပေးပြောကြားထားတဲ့ရွေးကောက်ပွဲမှာမနန်ဂါဝါဟာပုဂတိကနဲ့အနေရခဲ့ပြီးတဲ့နောက်လူထုကိုညီညွတ်ကြဖို့တိုက်တွန်းလိုက်တာပါနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ Robert Mugabe ကိုရာထူးကနေဖယ်ရှားပြီးတဲ့နောက်ပထမဆုံးကျင်းပတဲ့ရွေးကောက်ပွဲအပြီးတောက်ချနေတော့ကတော့မနန်ဂါဝါကရောအတိုက်ခံကောင်းဆောင် Nelson Chamisa ကဒီသူတို့အနေနဲ့အနေရရှိခဲ့ကြောင်း Harima သတင်းစာရှင်းလင်းပွဲကျင်းပပြီးတော့ပြောကြပါရယ်ရွေးကောက်ပွဲကော်မရှင်ကတော့မနန်ဂါဝါက 50.8 ရာခိုင်နှုန်းမင်းရရှိခဲ့ပြီးချမီစာကတော့ 44.3 ရာခိုင်နှုန်းမင်းရရှိခဲ့တာလို့ပြောဆိုထားတာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကမတည်မငြိမ်ဖြစ်နေတဲ့ဥရုဂန်ပြည်နယ်ကစစ်အခြေစိုက်ဆံစခန်းတစ်ခုကိုတာလီဘန်သဘုံတွေအပြင်းထန်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အဲဒီကတပ်သားတွေနဲ့ဆက်တွဲပြတ်သွားတယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်ချီနာတိုဒေသမှာလည်းတောက်ကြနေညကသဘုံတပ်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အာဖဂန်ဒေသဆိုင်ရာအမျိုးရတပ်ဖွဲ့ ANZ ရဲ့ပြောခွင့်ရသူက VOA ကိုပြောပါရယ်
စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးစနေညနေခင်းအတွက်ထိတ်တဲရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကမြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နောက်အကြမ်းဖက်တိုက်ခတ်ခံရမှုတွေအတွင်လူခွေချိုးဖောက်ခံရမှုတွေအတွက်တရားမျှတမှုတွေပါဝင်ဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရဘက်ကလက်ရောမယ်ဆိုရင်ပြန်ဖို့အဆင်သင့်ပါပဲလို့ပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေအများအပြားနေရာရင်းကိုပြန်သွားကြဖို့အတွက်မြန်မာဘက်ကအစင်းသင့်ဖြစ်နေတဲ့အနေအထားနဲ့လက်တွေ့ကြတဲ့အခြေအနေကိုမတွေ့ရသေးဘူးလို့ကုလသမဂ္ဂကပြောပါရယ်ဒီလိုအနေအထားမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာကယုံကြည်ကိုးစားမှုရှိတဲ့ဗတ်မလိုက်တဲ့အဖွဲ့အစည်းကဂျားဝင်ဖြည့်ရှင်းပေးမှာပဲပြည်လည်နိုင်မဲ့အနေအထားဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေအရေးလစ်လာအကဲခတ်နေသူကသုံးသပ်ပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွေချိုးဖောက်မှုတွေကြောင့်အိနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီထွက်ပြေးခိုလုံခဲ့ကြပါတယ်။တနင်္လာနေ့ပါကြာမြင့်လာတဲ့အခုချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကတင်းချောင်သွားသူရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်သွားကြတဲ့သတင်းမျိုးကိုမရသေးသလိုမြန်မာပြည်ဘက်ကလည်းပြန်လည်လက်ခံနေရာချထားရေးဘလို့အကောင့်ထဲပေါ်နေတဲ့အစင်းသင့်ဖြစ်နေတဲ့ဆိုတဲ့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေကိုမတွေ့ရဘူးလို့ကုလသမဂ္ဂကမနေ့တောက်ကြာနေ့ကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့မြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားခွင့်ရေးပြေဝပေးဖို့ခိုင်မာတဲ့လူမျိုးရေးအာမခံချက်ပေးဖို့နဲ့သူတို့ဆုံးရှုံးနေနာခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုတွေရစေဖို့တောင်းဆိုချက်တွေကိုအပြေအဝပေးမယ်ဆိုရင်သူတို့ဘက်ကလည်းနေရရင်ကိုပြန်ဖို့အဆင်သင့်ပါပဲလို့ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုအခုလိုပြောပြပါရစေ
။ဟုတ်ကဲ့ကွန်ရဒီကိုလဘမကမနေ့ကပြောတာကလောလောဆယ်ဒီဒုက္ခသည်တွေပြန်ဖို့အစင်သိမပြီးသေးဘူးလို့ပြောတာကဒီမြန်မာနိုင်ငံရဲ့အချမ်းနဲ့ကြောပြပါလိမ့်မယ်။ဘာဖြစ်လို့ဆိုရင်ဒီတက်ကချင်းနေတဲ့ဒုက္ခသည်တွေအားလုံးတို့မူလနေရာကိုပြန်ဖို့အစင်သိမပါပဲ။ဟိုတို့တောင်းဆိုချက်အတလိုက်ရပြနေဆိုရင်တို့အခုလုံးပြန်ဖို့ရတာဆင်တင်ပါတယ်ကျွန်တော်တို့အဓိကတောင်းဆိုချင်တာကတော့ကျွန်တော်တို့နိုင်ငံသားခွင့်ရကျင်လေပြီးဖို့ပြီးတော့ကျွန်တော်တို့ဘဝလွန်ချွေလွန်ချွေကြီးဖို့ပြီးတော့တော်လာရေးဘာကကဲမှာချိဗနေတော်လာရေးခွင့်ရပြီးဖို့ပြီးတော့ပညာရခွင့်တခြားတိုင်းသားတွေနဲ့တင်းတော်ခွင့်ရပါပဲပြီးတော့ဘဝလွန်ချွေမှုကအဓိကပါအဲ့တော့ကျွန်တော်တောင်းဆိုချင်တာကအဲ့လိုပါ
ဒီလိုဒုက္ခသည်တွေကိုပြန်လည်ခံနိုင်မှုမြန်မာအစိုးရဘက်ကတော့အစင်းသင့်ဖြစ်နေပါပြီလို့အခိုင်အမာပြောဆိုနေတဲ့အချိန်ကုလသမဂ္ဂဘက်ကတော့တကယ်ရောအစင်းသင့်ဖြစ်နေပါရဲ့လားလို့မင်းကိုထုတ်နေတာမို့လို့ဒီနှစ်ပတ်ကြာမှာယုံကြည်မှုတိဆောက်ရေးအတွက်ဗတ်မလိုက်တဲ့အဖွဲ့အစည်းတွေဘက်ကဂျာဝင်ဖြစ်ရှင်းပေးဖို့လိုတယ်လို့အခြေအနေတွေကိုစောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကုကြီးဖြစ်ရှင်းပေးနေတဲ့အဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့သူမြမအရေးအကဲခန့်ဒေါက်တာခေဇော်ဝင်းကတော့အခုလိုသုံးသပ်ပါတယ်ဒါဒီ
ကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဟိုတက်ဖက်နဲ့ပေါ့လေဝန်ဆောင်ဆန်းနေလို့ဖြစ်နေတာပေါ့နော်
သူမိမဆုံးရကြတာဘယ်လိုဖြစ်နေလဲဆိုတော့ဟာအကောင်ကဆင်းနေဖြစ်နေပြီသူကမလာလားဆိုတော့ပြောနေတယ်နော်ဒါပေမဲ့အများစုကကိုယ်တမကအပါဝင် NGO လည်းပါတယ်နော်ခြားသူတွေလည်းပါနေတာဘာလို့ကြောင့်ဒီဒုက္ခတွေတွေပြန်လာမယ်ဆိုလို့ရှိရင်ဟောပြမသူတွေနေထားတာအမှားကြတယ်မရှိဘူးတဲ့အဲ့ဒီခုဖြစ်နေတယ်အဲ့ဒီခုနဲ့အခုညင်းနေကြတာနော်ညီမဆိုးရတဲ့ကနေဒီကလည်း collective position ကိုပဲသူက threat ကန်ပြီးတော့ဖိပြီးတော့ပြောနေရပဲကျွန်တော်က ready ကျွန်တော် ready ပြောနေကြတာအဲ့တော့ဟိုကပြောနေတာကအဲ့ဒါကရှင်ဒုက္ခတွေရတယ်ပြန်မလာရဲဘူးနော်ဘာအမှားကြတယ်ရှိလဲဆိုတဲ့ဟာကဘာလို့မဖြစ်နိုင်ဘူးဖြစ်နေကြတာ
ဟုတ်ကဲ့
ကျွန်တော်ဆက်ပြန်တော့ပွင့်ရင်ပြောလို့ရှိရင်တော့ဒီလိုမျိုးကိုအချိန်ကာလတစ်ခုတော့ကြွားလိမ်မယ်လို့ထင်တယ
်ဟုတ်ကဲ့
အဲ့ဒါကြတော့ဒါကိုဘလို့ခေရှော့မလဲနော်သူတမကနည်းနည်းစစ်မြင့်တဲ့လူတွေပေါ့ကွာဒီ8ပြည့်တဲ့ကြွားနေကိုမရဘူး policy ဘိုင်းတော့နိုင်မယ်လူတယောက်ကလာပြီးတော့ကြည့်ဒီလိုလူလို့တော့ဘုလို့လိမ့်မယ်ဆိုတော့အစီအလင်းပြောင်းရလိမ့်မယ်ဗျာဒီတော့မြန်မာဆိုတာတစ်ခုရင်ပေါ့ဘူးပေါ့ဒီလိုမျိုးတစ်ခုလုံးရဲ့ယုံကြည်ကိုးစားနိုင်မှုအချိန်လေးနော်အများပြည်သူပြည်ထောင်စုအချိန်လေးတစ်ခုကိုတော့ပြေပါမရသေးတဲ့အောင်အထိုင်တယောက်တော့တိဆောက်ရလိမ့်မယ်။ဒါမှမဟုတ်သူကယုံကြည်ပြီးရုပ်ဆော်လိုက်ရောမှာပေါ့။အဲ့ဒါဖြစ်မလာသေးဘူး။သူကဒီဘက်ကလည်း one position ပြောဟိုဘက်ကလည်း one position ပြောအဲ့ဒီခုနဲ့မှာပေါ့ဒီ volleyball တော့နေပြီဖြစ်နေတယ်
။ဟုတ်ကဲ့
credibility တိဆောက်မယ်။ဒီမှာဆွေးနွေးတိဆောက်လို့မရတော့ဘူး။အဲ့ဒါတော့ very sorry ရဲ့လို့လို့မရတော့ဘူး။အကောင်းဆုံးကတော့ UN ပဲ
။ဒီတော့တွေ့ပါပဲရခိုင်ကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်ပခံတာကသူတို့ဘာကိုများဖုံးကွယ်နေတာလဲလို့ဩဂုတ်လ31ရက်နေ့မှာတာဝေထမ်းဆောင်တဲ့တပ်တန်းကုံဆုံးတော့ပဲကုလသမဂ္ဂဒုက္ခသည်များဆရာမဟာဘေးကြီးဇိုင်းအယ်ဟူစိန်ကမိကိုထုတ်ခဲ့တာပါအခုလိုကုလဘက်ကမိကိုထုတ်လာပြီဆိုတော့မြန်မာအစိုးရဘက်ကအခုရက်ပိုင်းမှာပဲစုံစမ်းစစ်ဆေးရေးကော်မရှင်အသစ်တရက်ဖွဲ့စည်းရုံလောက်တဲ့တော့ကုလကိုယုံကြည်အောင်လုပ်ပြနိုင်မှာမဟုတ်ဘူးလို့ဒေါက်တာခေစောဝေးကရှုမြင်ပါတယ
်ဒီစကားကိုအရင်ကဟိုရိုင်းမစ်ရံဟိဒီယားပြောဘူးတယ်နော်ဘုံကရရှိနေလို့ဘောပြောနေတယ်ဒါလည်းမခံရဘူးပြောမှုတယ်တန်လဲမဲ့တန်လဲလဲအဲ့တော့ဆက်ပြောလို့ဘောအချားလေးချားလေးပြောမှဆိုဒီရင်ချင်းဟိုကစတဲ့ဖြစ်နေတာဒါတွေရပြီအကောင်းဆုံးက UN ပဲအဲ့တော့ဒီ UN ကပဲဒီစာကိုဆက်ပြီးတော့ဘောအချိန်ပေးရမှာပဲ
ကုလသမဂ္ဂရဲ့ဂျာတာပရိတိကမေးကိုထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကတာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်လျှောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကတော့မွတ်စလင်အတိုင်းဝိုင်းလို့ပဲရည်ညွှန်းတုံ့ဆွဲတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဝါဒေတာရဲ့တောင်ပိုင်းမှာထုတ်လုပ်တဲ့ဆိုတဲ့စိတ်ကြွဆေးပြား၅သန်းနီးပါးနဲ့အတူ ice လို့ခေါ်တဲ့မူရဆေးတွေကိုထိုင်းမြန်မာနယ်စပ်မှာထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပဲဖမ်းဆီးမိလိုက်ပါတယ်။ထိုင်းနိုင်ငံမှာမူရဆေးတိုက်ဖြတ်ရေးစီမံကိန်းတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာပဲအခုနောက်ဆုံးကာလာပေါက်ဆေးထိုင်းဘတ်ငွေတန်ပေါင်း2000ကျော်ဖို့စိတ်ကြွဆေးပြား၅သန်းနီးပါးနဲ့ ice မူရဆေးကီလို1000ကိုဖမ်းဆီးမိလိုက်တာဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မယေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဩဂုတ်လ၄ရက်နေ့မနက်၂နာရီအချိန်မှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ထုံထုံးခရိုင်လမ်းအမှတ် 1195မှာနေကြားဆောင်စစ်ဆေးရေးဂိတ်ချပြီးကားတွေကိုစစ်ဆေးနေတဲ့အချိန်မှာမူရစေဝါတွေတဲဆောင်လာတဲ့ကားငယ်နှစ်စီးဟာစစ်တပ်ကင်းကိုတွေ့ပြီးတဲ့နောက်လာလန်းအတိုင်းပြန်လှည့်မောင်းပြေးခဲ့တာလို့ဆိုပါတယ်စစ်တပ်အဖွဲ့ဝင်တွေကကားကိုဖမ်းဆီးရင်းနဲ့စိတ်ကြွဆေးတွေဖမ်းဆီးမိခဲ့တာဖြစ်ကြောင်းအမှတ်3စစ်တေသမူရစေဝါနှိမ်နှင်းရေးနဲ့မှုခင်းကြဆင်းရေးဌာနကတာဝန်ရှိသူဗိုလ်ချုပ်ချက်လောင်ချိုင်းကသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ်ကားတစ်စီးကတော့လိုက်လံဖမ်းဆီးရင်းနဲ့လမ်းဘေးကိုထိုးချသွားခဲ့ပြီးအဲ့ဒီကားပေါ်မှာတော့စိတ်ကြွဆေးတွေကိုစာလာအိတ်44အိတ်နဲ့ထုတ်ပိုးထားတယ်လို့ဆိုပါတယ်နောက်ကားတစ်စီးမှာတော့စိတ်ကြွဆေးတွေကိုစာလာအိတ်23အိတ်ထဲမှာထုတ်ပိုးထားခဲ့တာပါကားနှစ်စီးလုံးထဲကနေ ice လို့ခေါ်တဲ့မူရဆေးဝါးကီလို1000ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်စိတ်ကြွဆေးတွေကတော့ကိုးသုံးလုံးတစ်စိတ်တွေဖြစ်ပြီးဝါတောင်ပိုင်းထုတ်ဆေးဝါးတွေအဖြစ်ထိုင်းရနာပိုင်းတွေကပြောပါတယ်အခုဆိုရင်ထိုင်းနိုင်ငံတဝမ်းလုံးမှာရွှေတတိကံဒေသကနေလာတဲ့မူရဆေးဝါးတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တွေကနေလာနေတဲ့စိတ်ကြွဆေးပြားအလုံးရေပေါင်း85သန်းထက်မနည်းဒီလပိုင်းတွေအတွင်းမှာပဲခက်ဆိတ်ဆိတ်ဖမ်းဆီးမိနေတာပါဒါဟာထိုင်းအစိုးရအနေနဲ့မူရစေဝါတိုက်ဖြတ်ရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတာဖြစ်တယ်လို့သက်ဆိုင်ရာနယ်မြေလိုက်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်ခဲ့တာကြောင့်အခုလိုမျိုးဖမ်းဆီးမိခဲ့တာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းပုဂ္ဂိုလ်တင်ပြချင်ပါတယ် Republican Party ရဲ့အလှူရှင်ဘီလီယနာတထေးကြီးတယောက်ကိုသမ္မတ Donald Trump ကမကြသေးခင်တုန်းကပဲ Twitter Internet လူမှုကွန်ရက်ကနေဝေဖန်တိုက်ခိုက်လိုက်တဲ့အတွက်အမေရိကန်နိုင်ငံရေးလောကမှာချမ်းသာတဲ့အလှူရှင်တွေဩဇာလွှမ်းမိုးလာတဲ့လက္ခဏာတစ်ခုဖြစ်နေအကဲခတ်တွေကထောက်ပြနေကြပါတယ်ဒီကြောင့် VOA အင်ဗျူတော်သတင်းတော့ Pepsine Widaku Sarara ရဲ့သတင်းဆောင်မကိုတော့ကိုအောင်လင်ဦးပြောပြပေးပါအောင်ရှင်
တူတာလူမှုကွန်ရက်ကနေမချာကနအချင်းများလေးရှိရတဲ့သမ္မတဒေါ်နယ်ထရန့်ဟာဒီတစ်ပတ်မှာတော့သူ့ရဲ့ Republican Party ကကိုယ်စားလှယ်ကိုငွေချေးထောက်ပံ့ပေးနေတဲ့အမေရိကန်မှာအချမ်းသာဆုံးပုဂ္ဂိုလ်တွေကတူဖြစ်သူ Charles Koch ကိုပြစ်မှတ်ထားခဲ့တာပါ။ Billionaire တစ်ထည်ကြီး Koch ကတော့ Colorado ပြည်နယ်ကလူရှင် Civil War ကမှသမ္မတ Trump အစိုးရရဲ့ကုံသွယ်ရေးဆန်ရမှုဝါဒတွေကိုဝေဖန်ခဲ့သူဖြစ်ပါတယ
်။ When people act in protectionist ways,They erect barriers.
ကိုကျိုးစီဝါကာကွယ်တဲ့နည်းတွေကိုကျင့်သုံးတဲ့အခါလူတွေကအတားအဆီးတွေခြားထားလေရှိတတ်တာကြောင့်အလုံးအတွက်အကျိုးရုပ်တက်ပါတယ်
။သမ္မတ Trump နဲ့ဘီလီယနာတထေး Koch တို့ကြားမှာတော့အထူးသဖြင့် American နဲ့ကုန်သွယ်ဖက်တရုတ်တို့ကြားအပြန်အလှန်သွေးငုံငုံတိုးမြင့်နေတဲ့အစီအစဉ်တွေကြောင့်တင်းမာနေကြတာပါ။အင်ဂျီရောပြောခွင့်ရ Sarah Huckabee Sanders ကတော့ကုန်သွယ်မှုမှာတစ်ပတ်သက်ဖြစ်နေတာတွေကိုအဆုံးသတ်နိုင်အောင် American အစိုးရကဆက်လက်ဖိအားပေးသွားမယ်လို့ဆိုပါတယ်။
The president, as both he and I think about 15 members of his administration, have said repeatedly, we'd like to see the unfair trade practices stop.
မမြတာတဲ့ကုန်သွယ်မှုလုပ်ရက်တွေအဆုံးသက်တာမြင်ကျင်တဲ့အကြောင်းသမရနဲ့ကျမရောအစိုးရအဖွဲ့ဝင်15ရောက်လောက်ကပါအချိန်ချင်းပြောပါရယ်ဒီလိုမဖြစ်မချင်ကတော့သမရအနေနဲ့ဒီလူတွေကိုရောတရုတ်နိုင်ငံအပေါ်မှာပါဆက်ပြီးတော့ဖိအားပေးသွားမှာပါ
သမ္မတ Trump နဲ့ Billionaire လုပ်ငန်းရှင် Koch တို့ကြားတင်းမာမှုကြောင့် American နိုင်ငံရေးလောကမှာအလူရှင်တထေးတွေရဲ့ဩဇာအရှိန်အဝါတွေအပေါ်အာရုံစိုက်စရာလည်းဖြစ်လာနေတာပါ။အခွန်စည်းချက်မှုတွေနဲ့အစိုးရလုံထုံးလုံနည်းတွေရှော့ချရေး Republican Party ရဲ့မူဝါဒတွေကိုအဓိကအားပေးထောက်ပံ့နေတဲ့ Koch Network ဟာဒီနေ့လွှတ်တော်ရွေးကောက်ပွဲမှာလည်းဒေါ်လာ $340 ကိုပြင်ဆင်ထားပါတယ်။ Washington ခြေစိုက် Public Citizen အဖွဲ့ဥက္ကဋ္ဌ Robert Weissman တို့လိုတက်ကြွလှရှားသူတွေကတော့corporation လုပ်ငန်းကြီးတွေနဲ့တထေးကြီးတွေဟာသူတို့အတွက်အကျိုးမျက်ရှိမဲ့မူဝါဒတွေချမှတ်နိုင်အောင်အမေရိကန်ရွေးကောက်ပွဲတွေမှာဩဇာလွှမ်းမိုးဖို့ကြိုးပမ်းလေးရှိတတ်တယ်လို့ပြောပါတယ
် All super PAC funding this is for these outside groups the top 100 donors are responsible about 3/4 of all the money that goes in
အငယ်ပါတီတွေအတွက်ပြင်ပကရန်မုံငွေတွေထောက်ပံ့တဲ့နေရာမှာ၄ပုံ၃ပုံကိုလူရှင်စီးရဲမှာထိတ်ဆုံးကရှိနေတဲ့လူတရာကပဲပေးနေတာပါ
အမေရိကန်မှာရွေးကောက်ပွဲလုပ်ငန်းတွေကိုအစိုးရကရောပုဂ္ဂိကကဏ္ဍကပါထောက်ပံ့နေကြတာပါပုဂ္ဂိကရန်ပုံခွင့်တွေကိုတော့လူထုရဲ့အနေနဲ့ရောကော်ပိုရေးရှင်းကြီးတွေနဲ့အလုပ်သမားကြီးလှူရှားသူတွေလိုအဖွဲ့အစည်းတွေကပါထည့်ဝင်ကြပါတယ်ကိုယ်စားလောင်းတူကိုတိုက်ရိုက်ငွေချေးထောက်ပံ့တာဥပဒေနဲ့မညီပေမဲ့အလူရှင်တူကြီးအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းကိုဒေါ်လာ2,900အထိပေးအပ်ခွင့်ပြုထားတယ်လို့နိုင်ငံရေးဦးဆောင်မှုကော်မတီတွေကတဆင့်ပေးအပ်မယ်ဆိုရင်တော့အကန့်အသတ်မထားသလောက်ပေးခွင့်ရှိပါတယ်ကိုယ်စားတူအနိုင်ရခဲ့မယ်ဆိုရင်တော့ဖြစ်စီရင်တာတွေအများအားမဖြစ်တတ်ပေမဲ့အလူရှင်တွေအနေနဲ့သူတို့ဖြစ်စီရင်တဲ့မူဝါဒတွေအကောင့်ထဲပေါ်လာနိုင်မှုမျှော်လင့်နိုင်တာတွေလည်းရှိနေတတ်တယ်လို့ Public Citizen အဖွဲ့ဥက္ကဋ္ဌ Weissman ကထောက်ပြပါတယ
် Once they're electedThey're worried about the next election.
ယူကောက်ဝဲမှာနိုင်ပြီးတဲ့အခါမှာလည်းနောက်တစ်ချိန်ယူကောက်ဝဲအတွက်စိတ်ပူလေးရှိပါတယ်။ဒါကြောင့်လည်းဒီနေရာရောက်အောင်ကူခဲ့ကြတဲ့လူရှင်တွေခြေနဲ့အောင်မလုပ်ပေးရမလဲ။ဒီလူတွေအကြိုက်မလုပ်နိုင်ရင်ဒီနေရာကနေပြုတ်သွားနိုင်တယ်ဆိုတာမျိုးစဉ်းစားလာကြပါတယ
်။ပစံပေးပြီးနိုင်ငံရေးကစားတယ်လို့ဝေဖန်သူတွေပြောလို့ရှိတဲ့ယူကောက်ဝဲစနစ်ကိုတော့အမေရိကန်မှာဥပဒေနဲ့ညီလက်ခံထားတာပါ။corporation လုပ်ငန်းကြီးတွေအနေနဲ့တတိပုဂ္ဂလတွေလိုပဲနိုင်ငံရေးရလွတ်လပ်ခွင့်ရှိဖို့ရွေးကောက်ပွဲမှာကိုယ်စားတွေကိုလွတ်လွတ်လပ်လပ်ထောက်ခံမှုကန့်ကွက်မှုတွေရှိဖို့အမေရိကန်တရားရုံးချုပ်ကလည်း2010ပြည့်နှစ်မှာပဲဆုံးဖြတ်ချက်ချထားပါတယ်။နိုင်ငံသားတွေညီညွတ်ရေးလို့အမည်ပေးထားတဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထွက်ပေါ်ခဲ့ပြီးနောက်ပိုင်းကဆက်လို့ပါတီတွေရဲ့နိုင်ငံရေးဦးဆောင်မှုကော်မတီတွေကိုပြင်ပကထက်ဝင်တဲ့ရန်ပုံမှုတွေလည်းတိတိကျကျတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ WHO အဖွဲ့ရဲ့မွေးကင်းစကလေးငယ်တွေနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တရက်ကိုတင်ပြပေးခြင်းပါတယ်မွေးကင်းစကလေးငယ်တွေဒီကမွေးပြီးတော့တနားရီအတွင်းမိခင်တို့ကိုမစိုးရဘူးဆိုရင်မွေးလာပြီးတော့မကြခင်မိခင်တို့ရရှိတဲ့ကလေးတွေအတွက်ကလေးတွေထက်ပိုပြီးတော့မှယောဂဝင်နိုင်ကိန်းနဲ့အသက်ဆုံးနိုင်ကိန်းများတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ် WHO အဖွဲ့နဲ့ UNICEF ကုလကလေးများရန်ပုံငွေအဖွဲ့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲလေ့လာတွေ့ရှိချက်ကိုဂျနီဗာမြို့မှာထုတ်ပြန်လိုက်တာဖြစ်ပါတယ် VOA သတင်းတောက်အလီစာစလိုက်သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါမွေးပြီးပြီးချင်းတနားရီတွင်မိခင်တို့ဆိုရတဲ့ကလေးငယ်တွေဟာဆက်ရှင်တန်နိုင်ဖို့အခွင့်အလမ်းအကြီးအကျယ်ပိုများသွားတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။နိုင်ငံပေါင်း86နိုင်ငံကကိန်းဂဏန်းအချက်လက်တွေအရမိခင်တို့မှာပါတဲ့တိဝရတဲ့အာဟာရဓာတ်တွေနဲ့ကိုယ်ခံစွမ်းအားတွေကြောင့်မိခင်တို့ဆွေးရတဲ့ကလေးတွေအနေနဲ့ ဘဝအစာကောင်းရသွားတာလို့တွေ့ရှိလိုက်ပါတယ်။ဒါပေမဲ့ကမ္ဘာပေါ်မှာပြင်းပြချင်းအဖြစ်ဒီမွေးကင်းစကလေး40ရာခိုင်နှုန်းပဲမွေးပြပြချင်းပထမတနာရီထဲမှာမိခင်တို့စုနိုင်ခဲ့တာပါလို့တရွေ့ချွေမွေးကင်းစနဲ့ကလေးငယ်အစာချွေးမှုဆိုင်ရာအထူးကျန်းကျင်သူဒေါက်တာ Lawrence Grammer Strong ကဆိုလိုက်ပြီးအခုလိုဆက်ပြောပါတယ
်။ The delay of breastfeeding puts the babies at increased risk of infection.
မိခင်တို့တိုက်တာနောက်ကျသွားတာနဲ့ကလေးငယ်တွေအတွက်ယောဂပိုးကူးဆက်ခံရဖို့နဲ့နောက်ဆုံးအသက်သေးတဲ့အထိတောင်အန္တရာယ်ကပိုကြီးသွားပါတယ်။မွေးပြီးတနာရီထက်ကျော်တဲ့အထိမိခင်တို့မတိုက်နိုင်ရင်သေဆုံးနိုင်တဲ့နှုန်းက၃ပုံ၃ပုံလောက်ကိုမြင့်တက်သွားနိုင်ပါတယ်။နောက်တစ်နှစ်အထိကြာသွားရင်တော့ဒီသေဆုံးမှုနှုန်းက၂ဆအထိမြင့်တက်သွားပါတယ
်။ဒေါက်တာ Grammer Strong ကဆက်ပြီးမိခင်တို့တိုက်မှုအနည်းဆုံးကတော့အရှေ့အာရှနဲ့ Pacific ဒေသမှာဖြစ်ပြီးကလေး32ရာခိုင်နှုန်းပဲမွေးပြီးပထမတနာရီတွင်မိခင်တို့စုနိုင်တယ်လို့ဆိုပါတယ်။ဒေါက်တာ Grammer Strong ကဆက်ပြီးဒီမိခင်တို့တိုက်နှုန်းကအာဖရိကမှာပိုကောင်းနေပြီးအရှေ့နဲ့တောင်အာဖရိကမှာဆိုရင်ပြင်းပြ60ရာခိုင်နှုန်းတောင်ရှိတယ်လို့ဆက်ပြောပြီးအခုလိုဆိုပါတယ
် What's interesting is this varies tremendously from country to country.
စိတ်ဝင်စားဖို့ကောင်းတာကဒီမိခင်တို့တိုက်တဲ့နှုန်းကတနိုင်ငံနဲ့တနိုင်ငံအများကြီးကွာခြားတာပါ။အာဖရိကတိုက်တဝန်းကိုကြည့်ရင်လည်းတချို့နိုင်ငံတွေမှာ20ရာခိုင်နှုန်းအထိအရန်နှိမ့်ကျနေပြီးတချို့နိုင်ငံတွေမှာတော့60ရာခိုင်နှုန်းအထိတောင်မြင့်မားနေတာတွေ့ရပါလိမ့်မယ်။အလားတူအာရှမှာလည်းဒီနှုန်းဟာတနိုင်ငံနဲ့တနိုင်ငံအကြီးအကျယ်ကိုကွာခြားလို့ပါတယ
်ဒေါက်တာ Grammer Strong ကဆက်ပြီးဒီမိခင်တို့တိုင်နှုန်းကွာခြားရတာကဒေတာလိုက်တပြေးညီကွာခြားတာမဟုတ်ပဲနိုင်ငံတစ်ခုစီရဲ့ပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအစဉ်တန်းပေါ်မူတည်နေတယ်လို့ထောက်ပြလိုက်ပါတယ်ဒါအပြင်နှုတ်မုတ်နဲ့တခြားဟာတွေကိုလုံးဝမဖြစ်မနေမလို့ပဲမွေးကင်းစတွေကိုလုံးဝမတိုက်သင့်ဘူးလို့တပြေးချိုအစီရင်ခံစာကအကြံပြုထားပြီးအကြောင်းကတော့ဒီနှုတ်မုတ်တွေကိုတခါတလေမတန့်တဲ့ရင်နဲ့ရောမိတာနဲ့မိခင်နှုတ်ထွက်လာဖို့လိုအပ်တဲ့ကလေးနဲ့ထိတွေ့ရတဲ့အခွင့်အလမ်းကိုနှောင့်နှေးသွားစေလို့ပါလို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေစနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကနေလိုင်းတိုမီတာ16.9နဲ့25ဒုကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းတိုမီတာ19.25 32 51နဲ့လိုင်းလက်မီတာ190ဒုကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေဟာအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံရမှာဒီမြန်မာနိုင်ငံမှာမျိုးသားပြန်လည်တိဆောက်ရေးတိဆောက်ဖို့ကိစ္စငြိမ်းချမ်းရေးနဲ့ဒီနောက်ရိုဟင်ဂျာတွေနေရရင်းကိုဘေးကင်းစွာလုံခြုံပြန်နိုင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဟဲတန်ယူရက်ကပြောပါရယ်ဒါအပြင်နိုင်ငံသားရေးဝန်ကြီးပွန်ပေဟိုဟာဖန်စီထိန်းသိမ်းခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့တယ်လို့ဆိုပါရယ်မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါရယ်မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုရည်တည်မှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတနိတန်ကိုဆက်ကောင်တယ်ပေါ်သွားမယ်လို့ဆိုပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေဟိုကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပြီးတော့ပိတ်ဆို့တန်ခတ်သွားဖို့ကိုဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ချလိုက်တာပါ60ဘီလီယံပမာဏရှိတဲ့အမေရိကန်သင်းမုန်တွေအပေါ်တရုတ်ဆွေးရကအခွန်တိုးကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှာကြေညာပါရယ်အမေရိကန်ကတရုတ်သင်းကုန်တွေအပေါ်အခွန်တိုးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံပြန်ပြီးတော့အခွန်တိုးကောက်ခံလိုက်တာပါတောက်ကြောင့်ဒီနောက်ပိုင်းမှာတရုတ်ဘဏ္ဍာရေးဝန်ကြီးဌာနကအခွန်တိုးကောက်မဲ့အမေရိကန်သင်းကုန် 9,200 မျိုးစီးရင်ကိုထုတ်ပြန်လိုက်ပြီးအဲ့ဒီပစ္စည်းတွေအပေါ်အခွန် 5 ရာခိုင်နှုန်းကနေ 20 ရာခိုင်နှုန်းအထိတိုးကောက်သွားမှာဖြစ်ပါရယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Jim Dryden ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ညနေခင်းအစီအစဉ်တွေကိုညနေ6:00ခွဲကနေ 9:00 အထိလိုင်းဒိုမီတာ 16.9 နဲ့ 25 ဒုကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.